NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော်ဝင်နှင်းစီခမ်းမမှာပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကမြမပြည်အောက်ပိုင်းမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။ NLD နာယကသူရဦးတင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ရခဲ့တာဟာဒေါက်ဆန်းစုကြည်ရဲ့ဂုဏ်ပုဒ်ကြောင့်ဖြစ်ကြောင်းနဲ့ပြည်သူတွေရဲ့မျှော်လင့်ချက်တွေအတိုင်းဖြစ်လာဖို့စီကံအပိုင်းကိုတင်းကျပ်ဖို့လိုအပ်တဲ့အကြောင်းအဖွဲ့မိကုံးမှာပြောပါရယ်ဒေါက်ဆန်းစုကြည်ကရွေးကောက်တင်မြောက်ခံရတဲ့ပါတီရဲ့ကိုယ်စားလှယ်တဦးချင်းစီမှာရှိရမယ်အရေးချင်းတွေကိုပြောကြားခဲ့သလိုအရေးချင်းတွေပေါ်မူတည်ပြီးပညာသင်ကြားမှုတွေကိုလည်းခွင့်ပြုသွားမယ်လို့ပြောကြောင်းသိရပါရယ်အဲ့ဒီလိုပြောကြားခဲ့တဲ့အထက်မှာကိုယ်စားလှယ်တွေအခရီးလိုက်စားတာတွေရှိခဲ့မယ်ဆိုရင်ထောင်ထဲချမှတ်တဲ့အထိအရေးယူဆောင်ရွက်မယ်လို့လည်းပြောကြားခဲ့တယ်လို့သိရပါရယ်နိုင်ငံရေးလေးလာစောင့်ကြည့်သူတူဦးဖြစ်တဲ့ဒေါက်ခင်မမမျိုးကလွှတ်တော်ကိုယ်စားလှယ်တွေအခရီးပလိုက်စားနိုင်အောင်ဆိုရင်ပါတီထဲမှာလက်ပေးလက်ယူနဲ့ပတ်သက်တဲ့မူဝါဒတစ်ခုကိုခိုင်ခိုင်မာမာချမှတ်ထားဖို့လိုအပ်တဲ့အပြင်မီဒီယာတွေအနေနဲ့လည်းအမတ်တွေအစိုးရအဖွဲ့ဝင်တွေရဲ့အခရီးလိုက်စားမှုတွေကိုစုံစမ်းဖော်ထုတ်ရေးသားဖို့လိုတယ်လို့လည်းပြောပါတယ
်လွှတ်တော်ဆိုရင်လည်းဒါဥပဒေပြုအာဏာပေါ့လေအေးအဲ့ဒီအပိုင်းကိုရရှိထားသောသူများတွေရဲ့အာဏာပေါ်မှာအလွဲသုံးစားလုပ်ပြီးတော့လက်ပေးလက်ယူမှုကျူးလွန်ခြင်းဒါမျိုးတွေမဖြစ်အောင်တော့ပါတီတွေထဲမှာဒီ anti corruption policy ချထားတင်ပါတယ် policy အရဒါ number 1တစ်ချက်ထိန်းချုပ်ထားပြီးတော့နောက်တစ်ပိုင်းဥစ္စာကတော့ဒါကျမတို့ media ပေါ့နော် media ကလည်းသတင်းချက်လက်များပေါ်ထွက်လာမှုပေါ်မှာinvestigative journalism ကိုအသုံးပြုဖို့အတွက်လိုပါတယ
်ဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာ NLD အမတ်တွေရဲ့လစာငွေကိုဖျက်ထုတ်မယ်ဆိုတာကိုတော့ဒေါက်ခင်မမမျိုးကတချို့နိုင်ငံတွေမှာလည်းပါတီတွေရဲ့ငွေကြေးမူဝါဒတွေအရာလွှတ်တော်အမတ်တွေစီကနေရာဂိုင်နှုန်းသတ်မှတ်ပြီးပြန်လည်ကောက်ခံတာမျိုးတွေရှိတယ်လို့ပြောပါတယ်နိုင်ငံရေးဆောင်မတွေကိုအပတ်စဉ်ရေးသားနေတဲ့ကိုဝါကတော့အမတ်တွေရဲ့လစာငွေတွေကဖျက်ထုတ်တာမျိုးကိုမလုပ်စေချင်ဘူးလို့သူ့အမြင်ကိုပြောပါတယ
်ပြောရရင်တော့လစာတွေကမဖျက်စေချင်ဘူးအရေးကြီးတာကဒီလစာတွေကနေပြီးတော့တကယ်ကိုမဲဆန္ဒနဲ့ပြတ်စင်းမယ်ကိုလူလူအတွက်သုံးမယ်ဒီလိုကိစ္စတွေအတွက်လုံးတင်တယ်ပေါ့နော်ဖျက်တာလဲစာရင်လေဆိုပါတော့ကိုမဲဆန္ဒနဲ့လိုတဲ့အချက်လက်စုစည်းမှုဘာညာအတွက်ကလည်းပတ်စံလို့ရလေအဲ့လိုကိစ္စကြီးအတွက်ကတော့လာစာဖြတ်တာပဲစာရင်လာစာရဲ့ဘလောက်လာစာရင်လို့ကိုမဲဆန္ဒနဲ့အတွက်သုံးသင့်တယ်အဲ့ဟာကိုပြန်ကျင်ပြမယ်ဆိုတာမျိုးပေါ့ကောင်းလိမ့်မယ်လို့ထင်တယ
်ဒေါက်ဆန်းစုကြည်ကအမတ်တွေရဲ့အရေးချင်းလေးလာစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းမယ်လို့ပြောခဲ့ပါတယ်အဲ့ဒီလိုပြောခဲ့တာနဲ့ပတ်သက်ပြီးစာရေးဆရာဦးဖေမြင့်ကတော့အခြားနိုင်ငံတွေမှာလည်းအခုလိုစောင့်ကြည့်လေးလာတဲ့အဖွဲ့တွေရှိပြီးအခုလိုအပြန်အလှန်လေးလာသုံးသပ်တာကကောင်းတယ်လို့ပြောပါတယ်
တောင်ကြည့်တဲ့လူကိုလုံမယ်ဆိုပြီးတော့လုံကြရင်တော့ဖြစ်မှာပေါ့ကွာအရင်ကလည်းပဲအစိုးရအဖွဲ့တွေမှာဆိုရင်အရင်ကအစိုးရအဖွဲ့တွေမှာတော့မှလုပ်ငန်းစစ်ဆေးအဖွဲ့ဆိုတာမျိုးတွေရှိတယ်လေအဲ့တော့ဒီပါတီတွေမှာလည်းပဲကိုယ်ပါတာကိုစီကံထိန်သိမ်းရေးပေါ့ပြီးတဲ့နောက်လွတ်တော်ကိုယ်စားလှယ်တွေဆိုကိုယ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေဆိုရင်လည်းကိုယ်ပါတီရဲ့စီမင်းစီကံကိုယ်ပါတီရဲ့မူဝါဒနဲ့အညီလုပ်ကင်နေသလားမလုပ်ကင်ဘူးလားဆိုတာကိုစောင့်ကြည့်တယ်ဝေဖန်တယ်ထိန်းကြောက်တယ်ဒါကတော့ရှိရမှာပဲအဲ့တော့ပါတီတရားစနစ်တကျလဲပတ်ဖို့ဆိုရင်ဒါမျိုးကလိုတယ်လေ
တေချာလုပ်မယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့လှုပ်ဆောင်မယ်ဆိုရင်ဒါဟာကောင်းတဲ့လုပ်ငန်းစဉ်ဖြစ်ပြီးမြမဆိုရှယ်လီလန်းစင်ပါတီခေတ်အထိလွှတ်တော်ဆိုင်ရာစောင့်ကြည့်တဲ့အဖွဲ့တွေရှိခဲ့တယ်လို့ပြောပါတယ်။အဲ့ဒီလိုလေးလာစောင့်ကြည့်တဲ့အဖွဲ့တွေထဲမှာပါတီရဲ့မူဝါဒကိုကြေညက်ပြီးစီကံထိန်သိမ်းနိုင်တဲ့သူတွေလည်းအဓိကပါဝင်သင့်တယ်လို့ပြောပါတယ်။နိုင်ငံရေးလေးလာစောင့်ကြည့်သူဦးတန်းစိုးနိုင်ကတော့ပြီးခဲ့တဲ့လွှတ်တော်ရဲ့အားနည်းချက်တွေကိုပြင်ဆင်လို့တဲ့ရည်ရွယ်ချက်ကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်။လွှတ်တော်ကိုယ်စားလှယ်တွေကိုလေးလာစောင့်ကြည့်တဲ့အဖွဲ့တွေဟာလက်ပေးလက်ယူမှုတွေကိုပါတပါတဲ့စောင့်ကြည့်နိုင်တဲ့အတွက်အဲ့ဒီလိုအဖွဲ့တွေဖွဲ့စည်းရကောင်းတယ်လို့ပြောပါတယ်။
ဒီကလေးတော်တဲ့မှာဖြစ်ခဲ့တဲ့ပိစာချူရှိတာပေါ့ဗျာလွတ်တော်အစည်းအဝေးတွေမှာအဲ့ဒီနေတာတို့လွတ်တော်တဲ့မှာဆွေးနွေးတဲ့ဆွေးနွေးချက်တွေကိုကိုယ်လူလူကိုပြန်ပြီးတော့အစည်းအဝေးခဏတို့လွတ်တော်ဆွေးနွေးချက်တွေကိုတက်ဆိုင်ရာနေမြေမှာအကောင့်ထဲပုံမှုနဲ့ပတ်သက်လို့ချူရင်းတာဆက်ပြပြန်ဒီလွတ်တော်ကိုယ်စားလှယ်ပြီးခဲ့တဲ့ဇာတ်ရည်တွေမှာဒီပေါင်းဝင်ဆောင်ရွက်မှုတွေရဲ့အနည်းချက်တွေကိုသူကကြည့်ရင်းမယ်ဆိုရဲစိတ်ဓာတ်နဲ့ကျွန်တော်တို့ပြောတဲ့လူယူဆပါတယ်ခင
်ဗျ။ဒါအပြင်ဒေါအောင်ဆန်းစုကြည်ကအနိုင်ရကိုယ်စားလှယ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေကိုကျင့်ကြံအောင်လေ့လာထားဖို့နဲ့ပါတီရဲ့မူဝါဒစည်းကမ်းတွေကိုရင်းနှီးကျွမ်းဝင်အောင်လေ့လာထားဖို့ကိုလည်းတိုက်တွန်းနှိုးဆော်ခဲ့ကြောင်းသိရပါတယ်ရှင်။